ပြီးခဲ့တဲ့မေလ29ရက်နေ့ကကျင်းပတဲ့အမျိုးသားလွှတ်တော်အစည်းအဝေးမှာချင်းပြည်နယ်အမှတ်နဲ့အမျိုးသားလွှတ်တော်အမှတ်ဦးဆောင်လေထန်းကမြက်ဇက်တွေကနေကားတင်သွင်းတဲ့အခါကောက်ခံတဲ့အခွန်နှုံးထားတွေနဲ့ပတ်သက်ပြီးမေးခွန်းတစ်ခုမေးပါတယ်။သူ့မေးခွန်းဆိုလိုရင်းကကားတင်သွင်းလာရင်အကောက်ခွန်၊ကညနာအခွန်လို့ခေါ်တဲ့မော်တော်ယာဉ်မှတ်ပုံကြီးစတာတွေကောက်လို့ကားစီးနှုံးတွေအလွန်ကြီးမြင့်နေတဲ့အကြောင်းအကြောင်းချင်းပြည်နယ်လိုဆင်းရဲတဲ့ပြည်နယ်ကတိုင်းရင်းသားတွေကားမစီးနိုင်တဲ့အကြောင်းမြန်မာနိုင်ငံဟာတိုင်းနဲ့ပြည်နယ်14ခုနဲ့ဖွဲ့စည်းထားတဲ့ကျယ်ပြန့်တဲ့နိုင်ငံတစ်ခုဖြစ်တဲ့အကြောင်းဒါကြောင့်မော်တော်ယာဉ်အခွန်ကိုအတိုင်းပြည်လုံးအပြင်းကြီးမကောက်ခံပဲပြည်နယ်တွေကိုလျှော့ချကောက်ခံပေးဖို့မဖြစ်နိုင်ဘူးလားလို့မေးလိုက်တာပါသူမေးလိုက်တာကိုသက်ဆိုင်ရာဝန်ကြီးဌာနကဘာတွေပြန်ဖြေသွားသလဲအစိုးရရဲ့ကားတင်သွင်းခွင့် policy ဟာဘယ်လိုမျိုးလဲအဲ့ဒီကနေဘာအကျိုးဆက်တွေဖြစ်ပေါ်နေသလဲဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ
်ဦးဆောင်လဲထန်းရဲ့မေးခွန်းကိုဗဏ္ဍာရေးဒုဝန်ကြီးဒေါက်တာမမောင်သိန်းဖြေပါတယ်သူကဒီမေးခွန်းဟာဝင်ကြီးဌာန3ခုနဲ့ဆိုင်တာဖြစ်တဲ့အတွက်အားလုံးကိုမေးပြီးတော့မှဖြေတာပါလို့ဆိုပါရယ်မြန်မာနိုင်ငံကိုကားတစ်စီးတင်သွင်းလာရင်စီးပွားကူတန်းဝင်ကြီးဌာနကသွင်းကုန်လိုက်စင်ဖြစ်ကားမော်ဒယ်အလိုက်ဒေါ်လာ250ကနေဒေါ်လာ5000အထိကောက်ခံတယ်လို့ဆိုပါရယ်ဗဏ္ဍာရေးဝင်ကြီးဌာနကတော့ကုန်သွယ်လုပ်ငန်းခွန်အဖြစ်စလွန်းနဲ့စီတင်ကားတွေကိုစိတ်ကန်းအယောက်တန်ဖိုးရဲ့25ရာခိုင်နှုန်းလေးပုံတစ်ပုံတန်တဲ့အထက်လုပ်ငန်းသုံးကားတွေကိုကားတန်ဖိုးရဲ့900ခန်းလုံးကောက်ခံတယ်လို့ပြောပါရယ်ယထာပို့ဆောင်ရေးဝန်ကြီးဌာနကတော့လုပ်ငန်းသုံးယင်ကုန်တင်ယင်နဲ့ခီးတည်တင်ယင်တွေကိုကားတန်ဖိုးရဲ့900ခန်းလုံးလူနဲ့ကုန်တင်နဲ့ပစ်ကတ်လိုကားတွေကို40ရာခိုင်နှုန်းလူစီးကားဆိုရင်ဆက်စွမ်းအားကိုလိုက်ပြီး30ရာခိုင်နှုန်းကနေ220ရာခိုင်နှုန်းထိကောက်ခံတယ်လို့ရှင်းပြပါရယ
်ဒုဝန်ကြီးရှင်းပြသလောက်ဆိုမြန်မာနိုင်ငံနဲ့ကားတစ်စီးတင်သွင်းလာရင်ဘလောက်ခွန်ကောက်များမလဲခတ်မှန်းနိုင်ပါပြီအစိုးရစည်းင်းစရားတွေကလည်းဒီချက်မှန်ကြောင်းသက်တည်ပြနေပါတယ်2017အောက်တိုဘာကားတင်သွင်းခွင့် policy ပြောင်းပြီးနောက်ပိုင်းပြည်တွင်းကိုတင်သွင်းလာတဲ့ကားအစီး 2,800 ကျော်ကနေအခွန်ဘီလီယံ800ကျော်ရခဲ့တယ်လို့ဗဏ္ဍာရေးဝန်ကြီးဌာနကစည်းင်းထုတ်ပြန်ထားပါတယ်ကားစီးကိုပြည်မြအခွန်ချက်330လောက်ကောက်ထားတယ်ဆိုတဲ့သဘောပါဒါဟာယထာဝန်ကြီးဌာနကကောက်တဲ့မော်တော်ယာဉ်မှတ်ပုံတင်ကမပါသေးပါဘူးအဲ့ဒါပါတွေ့ရင်ကားတစ်စီးပြားများအခွန်တက်သိန်း50 60ကောက်ခံခဲ့တဲ့သဘောပါ။ဒါကြောင့်လဲမြန်မာပြည်တဲကကားစည်းနှုံးတွေဟာအိန္ဒိယထိုင်းနိုင်ငံတွေကကားစည်းနှုံးတွေထက်3ဆကနေ5ဆအထက်စည်းနှုံးမြင့်နေတာဖြစ်ပါတယ်။အကျိုးဆက်အဖြစ်ပြည်တွင်းမှာအသုံးပြုနေတဲ့ကားအချိုးစားမမျှတတာ၊ကားပြန့်နှံ့မှုအချိုးမညီတာ၊ပြည်သူတွေကားပိုင်ဆိုင်မှုအလွန်နည်းနေသေးတာစတဲ့ပြဿနာတွေဖြစ်ပေါ်လာစေပါတယ်။လက်ရှိအစိုးရရဲ့ကားတင်သွင်းခွင့် policy ရပြည်သူတွေကို2009ကနေ2014ခုနှစ်အကြာမော်ဒယ်ကားတွေကိုတင်သွင်းခွင့်ပေးပါတယ်။အိုဟောင်းစီးရင်ဝင်ပြီးဖြစ်သိမ်းခံရမဲ့ကားပိုင်ရှင်တွေကိုတော့ကားသွားအပ်ရင်1998ကနေ2008အကြာမော်ဒယ်တပတ်ရစ်ကားတွေတင်သွင်းခွင့်ပေးပါတယ်။ပြောရရင်အဲ့လိုတပတ်ရစ်ကားတင်သွင်းနိုင်ဖို့ကားဟောင်းအပ်စနစ်တစ်ခုလိုပြီးလက်ရှိကျပ်330ကျော်ဈေးပေါက်နေပါတယ်။ဒါကြောင့်တပတ်ရစ်ကားတစ်စီးရဲ့ရန်ကုန်ပေါက်ဈေးဟာကားတန်ဖို့ဘာအခွန်ခမှမပါပဲကျပ်330ကျော်ကုန်ကြနေပြီဆိုတဲ့သဘောပါ။အလွန်ဈေးမြင့်နေပါတယ်။
ဒါကြောင့်လဲပြည်သူတွေဟာလွတ်လွတ်လပ်လပ်တင်သွင်းလို့ရတဲ့2009ခုနှစ်နောက်ပိုင်းထုတ်ကားသစ်အဲ့ဒီအထက်ကမှအခွန်ကတက်တာတဲ့1300cc အောက်အင်စီးကားငယ်တွေကိုပဲသွင်းကြပါတော့တယ်။နှစ်နှစ်ခွဲအတွင်းမြန်မာနိုင်ငံထဲကိုဂျပန်ကနေကားအစီး 28,000 လောက်သွင်းလာတာမှအင်ဂျင်ပါဝါငယ်တဲ့ Toyota Probox, Honda Fit နဲ့ Toyota Belter ကားတွေဟာအရေးအတွက်အများဆုံးထိတ်ဆုံး၅မျိုးထဲမှာပါပါတယ် Probox ဆိုရင်အစီးရေ4000ကျော်တောင်ရှိပါတယ်အကျိုးဆက်အဖြစ်အဲ့ဒီကားငယ်လေးတွေဟာရန်ကုန်မှာပဲစုပုံနေပြီးနေကလမ်းတွေမှာသုံးလို့မရတဲ့ကားတွေဖြစ်နေတာပါပဲကားပြန့်နှံ့မှုကိုကြည့်လိုက်ရင်လည်းရန်ကုန်မှာကားတွေများလာပြီးရင်ကျောပိတ်ဆို့နေသလောက်ချင်း၊ကချင်း၊ကယားမွန်၊ကရင်စတဲ့ပြည်နယ်တွေမှာကားတွေကိုမတွေ့ရသလောက်တောင်ရှားပါတယ်အဓိကကတော့ပြည်သူတွေကားဝယ်မစီးနိုင်တာပါချွင်းချက်အနေနဲ့ကရင်ပြည်နယ်နဲ့မွန်ပြည်နယ်နေရာတချို့မှာတော့ထိုင်းနယ်စပ်ဘက်ကခိုးသွင်းလာတဲ့ဈေးပေါ်ပေါ်နဲ့ဝယ်လို့ရနိုင်တဲ့ကားတွေကိုတုံးကြပါတယ်ရန်ကုန်မှာတစ်စီးသိန်း100ကျော်တဲ့ဂျပန်တပည့်ရစ်ကားတွေကရင်ပြည်နယ်နယ်စပ်တွေမှာကျပ်ငွေ15,000-30,000ကျော်လောက်နဲ့ရနိုင်လို့ပဲဖြစ်ပါတယ်ဒီလိုရန်ကုန်မှာကားတွေကျပ်နေသလောက်နေတွေမှာကားမရှိဖြစ်နေတယ်လို့ကားပိုင်ဆိုင်မှုမှာဆိုရင်လေအာဆီယံနိုင်ငံတွေထဲမှာအနှိမ်ဆုံးအဆင့်ကနေမတက်နိုင်သေးပါဘူး လူဦးရေတန်း60နဲ့တွဲရင်လက်ရှိအခြေအနေကားရေအတွက်၄သိန်းခွဲလောက်ပဲရှိအောင်မှဖြစ်တဲ့အတွက်လူတစ်ထောင်မှကားရှစ်စီးတောင်မပိုင်နိုင်သေးပါဘူးအာဆီယံမှာကားပိုင်ဆိုင်မှုဒုတိယအနည်းဆုံးဗီယက်နမ်ဟာ2011ခုနှစ်ကတည်းကလူတစ်ထောင်ကား12စီးကမ္ဘောဒီးယားကအစီး20ပိုင်နေပါပြီ
တကယ်တော့ဥဆုံးလဲထမ်းမေးတာရိုးရိုးလေးပါပဲရန်ကုန်မှာကားတွေများနေတယ်ဒါပေမဲ့အခွန်အောက်တွေအလွန်မတန်တဆများလို့ဒီနယ်ကတိုင်းသားတွေကားဝယ်မစည်းနိုင်ဖြစ်နေတာကိုဖြေရှင်းပေးဖို့ဖြစ်ပါတယ်တကယ်ဆိုလိုင်စင်ကိုရန်ကုန်လိုင်စင်နေလိုင်စင်နှမျိုးအခွန်နှုံးထားနှမျိုးနှစ်စားလုပ်ရင်နေအတွက်ကားတွေကိုအိမ်နီးချင်းတိုင်းပြည်တွေမှာလောက်ပဲအခွန်ကောက်ရင်ကိုအဆင်ပြေနိုင်ပါတယ်ဒါပေမဲ့အစိုးရအဖွဲ့ဟာဌာနတစ်ခုနဲ့တစ်ခုညှိနှိုင်းမှုမရှိအစိုးရအဖွဲ့ကိုယ်တိုင်တိုင်းပြည်စည်းဝါးရေးဒီလိုလိုအပ်ချက်နဲ့ညော်ညီတဲ့ကားတင်သွင်းခွင့် policy မချမှတ်နိုင်သေးတဲ့အခြေအနေအောက်မှာခုလိုပဲပြဿနာပေါင်း16000ကျုံတွေ့နေရအောင်မှာဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်